ထောင်ဆန်းစုကြည်ဟာမကွေးတိုင်းမင်းဘူးမြို့ကနေပဲခူးတိုင်းအနောက်ချမ်းပြည်မြို့ကိုဒီနေ့မနက်ထွက်ခွာလာရမှာလမ်းတလျှောက်ကမြို့တွေမှာဒေသခံလူထုတွေနဲ့တွေ့ဆုံခဲ့သလိုရေဘေးဒုက္ခကြုံတွေ့နေရတဲ့နေရာတွေမှာလည်းလော့ခင်ဂျီဖောင်ဒေးရှင်းကလှူဒန်းတဲ့ဆန်ရေးနဲ့ဆေးဝါးတွေကိုလှူဒန်းခဲ့ပါတယ်။မကွေးတိုင်းစကုမြို့အာဇာနည်တောက်တိုင်မှာဒေါ်ဆန်းစုကြည်ကစနစ်ကိုပြောင်းပြစ်လိုက်ဖို့အတွက်လာမယ့်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးဖို့ပြောလိုက်ပါတယ်။
မရဲနိုင်ငံဟာဘာဝအားဖြင့်ဆိုလို့ရှိရင်အင်တာမချမ်းသာကြွယ်ဝမယ်နိုင်ငံမှာစနစ်မကောင်းလို့ကျမတို့ဆင်းရဲနေရတာပါဒါကြောင့်ဒီနိုင်ငံတော်တဲ့စေချင်ကျမတို့စနစ်ကိုပြောင်းရမယ်စနစ်ကိုမပြောင်းရင်ကျမတို့ရဲ့လူငယ်တွေအတွက်အနာဂတ်ဟာအမခံချက်မရှိပါဘူးသူတို့ရဲ့အနာဂတ်အတွက်ကျမတို့လုံခြုံခြင်းနဲ့စိတ်ချခြင်းနဲ့ဆိုလို့ရှိရင်တော့မပြောင်းလို့မရတော့ဘူးတတ်နိုင်ဆုံးကျမတို့ဒီအခါမှာရတဲ့အခွင့်အရေးကိုပိုင်ပိုင်နိုင်နိုင်ယူဖို့ကြပါလိမ့်။ဒါကျမကပြောချင်တယ်။ကျမတို့ရဲ့2015ရွေးကောက်ပွဲမှာမဲပေးတဲ့အခါမျိုးရေးဒီမိုကရေစီဖွဲ့ချုပ်ကမဲပေးပါ
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်လိုက်တဲ့ကိုစလဲတွေရဲ့အဆိုအကောင်းမှန်သမျှကိုပါတီအနေနဲ့တာဝန်ယူဖြည့်ရှင်းသွားမှာဖြစ်တယ်လို့ပြောပါရယ်
။မှားတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုစလဲလောင်းနေတော့ရွေးပြီးအမလေးတော်ပြပြပမာနဲ့ရွေးရတယ်။ကိုစလဲလောင်းဖြစ်ချင်တဲ့သူရယ်ဒုနဲ့ပေးပဲဘာလို့ကောင်ဖြစ်ချင်မှလည်းမသိဘူး။အဲ့ဒါကြောင့်တော်တော်ပြပြပေါ်ပြပြမယ်။ကျမတို့ရဲ့တင်လိုက်တဲ့ကိုစလဲတွေအတွက်ကျမတို့တာဝန်ခံပါတယ်။သူတို့ဆိုတာကောင်းတာကိုကျမတို့တာဝန်ယူပြီးတော့လုပ်တင်တာကိုလုပ်ပါမယ်
။ပွင့်ဖြူမျိုးကရေဘေးဒုက္ခတွေတဲ့အတွက်ဆန်အိတ်300စေတုတ္တရာမျိုးကရေဘေးဒုက္ခတွေတဲ့အတွက်ဆန်အိတ်900ကိုလည်းလှူဒန်းခဲ့ပါတယ်။မနေ့ကနေပြည်တော်ကနေထွက်ခွာလာရမှာမင်းမှုမျိုးကိုရောက်ရှိလာခဲ့ပါတယ်။မင်းမှုမျိုးကမန်းတီတာဟိုတယ်ရှိမှာဒေါ်ဆန်းစုကြည်ကစနစ်တစ်ခုကိုပြောင်းဖို့အခွင့်အရေးဟာနှစ်ပေါင်းများစွာကြာမှရလာတာကြောင့်ရတဲ့အခွင့်အရေးကိုလက်လွတ်မခံမင်းနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဆန္ဒမဲပေးဖို့ပြောကြားခဲ့ပါတယ
်။ရောက်လို့ဆိုတဲ့အခွင့်အရေးဟာနိုင်ငံတကာနိုင်ငံရဲ့သမိုင်းမှာခဏခဏလာတာမဟုတ်ဘူး။တစ်ခါတလေမှလာတာ။ဒီမှာရေ2009နဲ့2010တုန်းကတစ်ခါအခွင့်အရေးရခဲ့တယ်။ဒါပေမဲ့ကျမတို့ပြည်သူကတာဝန်ချေပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့ပေမဲ့အဲဒီတုန်းကအာဏာပိုင်တွေကဒီရွေးကောက်ပွဲရလကိုတင်ဖက်လိုက်တယ်။ဒါဒီတစ်ခါကျမတို့ထပ်ပြီးတော့အခွင့်အရေးရပြန်ပြီ။ဒီလိုအခွင့်အရေးမျိုးဟာနောက်အသိ90နဲ့ရကြမှာရမှာအဲ့တော့အဲ့ဒီအခွင့်အရေးကိုလက်မလွတ်ပါနဲ့စိတ်တိတ်ချာချာစဉ်းစားပြီးတော့ဒီမရဲ့မြစ်တာရခိုင်ရက်ကိုလက်ရောစေချင်ပါတယ်ရွေးကောက်ပွဲမှာမျိုးရေးဒီမိုကရေစီအဖွဲ့ချုပ်ကိုမဲထည့်ပါ
ဒေါ်ဆန်းစုကြည်ဟာမနက်ဖြန်မှာပြည်မျိုးကနေပဲခူးတိုင်းအနောက်ချမ်းကမြို့တွေကိုဖြတ်ပြီးတော့ရန်ကုန်မြို့ကိုရောက်ရှိလာမှာဖြစ်ပါတယ်ရှင်